ဒီမြန်မာနိုင်ငံမှာတော့ဒီရက်ကာမျိုးကိုအာရစစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူဖို့အတွက်အမေရိကန်ကကူညီထောက်ပံ့ပေးထားတဲ့ကတ်လူမျိုးစုတွေအများစုပါဝင်တဲ့ Syria Democratic တပ်ဖွဲ့ SDF တပုံတွေနဲ့တူရကီကကြောထောက်နောက်ခံပေးထားတဲ့ Syria နိုင်ငံမြောက်ပိုင်းကတပုံတွေအကြားတိုက်ခိုက်မှုတွေအရှိန်ပြင်းထန်နေပါတယ်။ Jihad စစ်ပွဲဆင်နွှဲနေသူတွေမြို့တော်အဖြစ်တုံးနေတဲ့ရက်ကာမျိုးကိုပြန်လည်သိမ်းယူနိုင်ဖို့ကတ်တပုံတွေဦးဆောင်တဲ့တပ်ဖွဲ့တွေကိုတုံးပြီးတော့ထိုးစစ်ဆင်မှုကြီးတွေကိုအလုံးကြီးနဲ့စတင်ဖို့အမေရိကန်ဆွေးရကကြိုးစားနေတဲ့အချိန်မှာဒီတပုံအဖွဲ့နှစ်ခုကြားတိုက်ပွဲတွေကပြင်းထန်လာနေတာကြောင့်အခြေအနေကိုပိုပြီးတော့ရှုပ်ထွေးလာစေပါတယ်။ဒီအခြေအနေကြောင့်ပဲဒီအမေရိကန်နဲ့တူတူအစိုးရတို့ကြားမှာစီးရီးယားရေးနဲ့ပတ်သက်ပြီးတော့မထင်မှတ်တဲ့ပြည်ပခါတွေဖြစ်လာမှာကိုအနောက်နိုင်ငံတွေကတပ်တမန်တွေနဲ့တုံးသက်သူတွေကလည်းစိုးရိမ်နေကြပါတယ်။Euphrates မြစ်တလျှောက်တိုက်ပွဲတွေစတင်ခဲ့တဲ့နိုဝင်ဘာလ6ရက်နေ့ကစလို့ IS စစ်သွေးကြွအဖွဲ့ထိန်းချုပ်ထားတဲ့ကြီးရွာ40ကျော်ကိုခတ်ဦးဆောင်တဲ့တပ်ဖွဲ့တွေကပြန်လည်သိမ်းယူနိုင်ခဲ့တာပါ။ရကာမြို့တွင်းကိုမဝင်ရောက်ခင်မြို့ရဲ့မြောက်ဘက်ကြီးရွာတွေမှာရှိတဲ့ IS တွေကိုခြေမုံနေတဲ့ဒီထိုးစစ်ဆင်မှုမှာ SDF တပုံတွေကိုအမေရိကန်ကအဓိကကြောထောက်နောက်ခံပေးထားတာပါ။ SDF တပ်ဖွဲ့တွေအနေနဲ့ရကာမြို့ကိုပြန်လည်သိမ်းယူနိုင်စွမ်းရှိပါမလားလို့သုံးသပ်သူတို့ချို့ကမေးခွန်းထုတ်နေကြပေမဲ့အမေရိကန်ပင်လယ်ကုန်စစ်ဌာနချုပ်ပြောခွင့်ရသူတွေကတော့ SDF အဖွဲ့ဟာ IS စစ်သွေးကြွတွေကိုထိရရောက်ချေမုံနေတဲ့အဖွဲ့ဖြစ်တယ်လို့ဒီမြို့ကိုပြန်လည်သိမ်းယူနိုင်စွမ်းရှိတဲ့အဖွဲ့ဖြစ်တယ်လို့လည်းပြောထားပါရဲ့ရှင်။